မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေကိုစုံစမ်းပေါ်ထွက်ဖို့မကြာသေးခင်ကပဲခိုင်ပြည်နယ်နဲ့အိန္ဒိယဒင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။သတင်းများတွေစုလိုက်ကြုံလိုက်ထွက်ပြေးရတဲ့အထိလူခွေရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်တိုးတက်ဖို့လိုအပ်နေပြီကြောင်းလည်းသတိပေးခဲ့တာပါ။ဥရောပပါလီမန်လူခွေရေးဆိုင်ရာဆက်ကော်မတီဝင်တွေနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရာအရှိတောင်အရှိနိုင်ငံများအပြင်အာဆီယံကိုယ်စားလှယ်နဲ့အတူဖေဖော်ဝါရီလ12ရက်နေ့ကနေ16ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီကြောင့်ပြန်ပြီးခွက်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့9ရက်ကြာခရီးစဉ်အတွင်းစိုးရိမ်မှုတွေကျော်ပါမသွားခဲ့ကြောင်းလည်းဒီကနေ့ခရီးစဉ်ဆုံးသက်မှာထုတ်ပြန်တဲ့ကြေညာချက်ထဲကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့သူပြဲအန်တိုနီယိုပန်စီယိုကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေကြာစင်းလာနေမှာဘာသာရေးယဉ်ကျေးမှုလူမျိုးရေးမတူကွဲပြားသူတွေလူခွင့်ရေးကာဝယ်ဆောက်ရှောက်သူတွေနဲ့သဘင်သတင်းသမားတွေအပေါ်ပြည့်ရမှုတွေရှိနေကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ဒီကနေ့ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကိစ္စက30လောက်ကိုစီရင်တက်ခဲ့တဲ့ ERS ဆွေးနွေးအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ဆီးသွားတဲ့ဒုက္ခတွေ6သိန်းကျော်ရှိကြောင်းကျွန်တော်ကကမန္တန်လို့မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းနဲ့နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွဆဲထားကြတာပါ။ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာလူခွင့်ရေးခြေနေတွေကြောင့်ဆက်ဆံရေးတွေကိုပြန်လည်တုံ့တက်သွားမှာဖြစ်ပြီးစုပေးတံပေးမူဝါဒတွေကိုကျင့်သုံးသွားမှာဖြစ်ကြောင်းနဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြထားပါရဲ့။